ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့တိုင်းရင်းသားရေးရာဌာနပြည်တော်စုဆင့်ဒုဝန်ကြီးနေရာအတွက်အစိုးရကကန့်လန့်လာတာကိုဒီကနေ့ပဲညှိပယ်လိုက်ပါတယ်မြန်မာအစိုးရကိုဦးဆောင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD နဲ့ဒီမိုကရေစီရရေးလှုပ်ရှားမှုကာလမှာနီးနီးဆက်ဆက်မဟာမိတ်ဖြစ်ခဲ့တဲ့ SNLD ပါတီအနေနဲ့အခုလိုဘာကြောင့်ညှိပယ်ခဲ့ရပါလဲ SNLD တွဲဖက်အထွေထွေအတွင်းရေးမှူးတဦးဆိုင်လိုက်ကိုကိုဝင်းမင်းမင်းမြန်ထာရာကိုနားဆင်ကြရအောင်ပါရှင်
။ဟုတ်ကဲ့ဦးဆိုင်လေးခင်ဗျာကျွန်တော်တို့ဒီအစိုးရအနေနဲ့တိုင်းသားရေးရာပြည်တော်စုအဆင့်ပေါ့နော်ဒုတိယဝန်ကြီးခန့်ဖို့အတွက် SNLD ပေါ့နော်ဒီရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုကန့်လန့်ထားတယ်လို့ကြားပါတယ်အဲ့ဒါနဲ့ပတ်သက်လို့နည်းနည်းရှင်းပြပေးပါလား
ဟုတ်ကဲ့ပြီးခဲ့တဲ့10ရက်လောက်ကသမရယောဝန်ကြီးဌာနကတာဝန်ရှိသူတဦးကနေပြီးတော့မှကျွန်တော်တို့ဒီကိုကန့်လန့်လာပါတယ်တိုင်းသားရေးရာဌာနဒုတိယဝန်ကြီးနေရာကိုလက်ခံဆောင်ရွက်ပေးနိုင်မလားဆိုတဲ့သဘောပေါ့နော်ဒီနေ့မှာကျွန်တော်ဘက်ကအကြောင်းပြန်ပါတယ်ပါတီချင်းချင်းချိတ်ဆက်ပြီးတော့မှညှိနှိုင်းဆွေးနွေးတဲ့အနေအထားမျိုးကိုမလုပ်နိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်ဘက်ကလက်ခံနိုင်တဲ့အနေအထားမျိုးမရှိဘူးဒီဝန်ကြီးဌာနကိုလက်ခံလိုက်ခြင်းအပြင်ကျွန်တော်ကဘယ်လိုအတိုင်းအတာတည်ဆောင်ရွက်နိုင်မလဲပါတီချင်းဆောင်ဦးပေါင်းဆောင်ရွက်တဲ့အနေအထားမျိုးမဟုတ်ဘူးဆိုရင်တော့ကျွန်တော်ဘက်ကလက်တင်ခံဖို့အဆင်မပြေဘူးလို့ပဲအကြောင်းပြန်လိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုလိုတာကတော့ပါတီကနေအရင်ကန့်လန့်စေခြင်းတဲ့ဆိုတဲ့သဘောပေါ့နော်အစိုးရကအခုလိုတရရကန့်လန့်တာမဟုတ်ပဲနဲ့
ဟုတ်ကဲ့ကျွန်တော်တို့ပါနှစ်ပါတီကဆက်ဆံရေးရလဲထဲထဲဝင်ဝင်ရှိခဲ့ဘူးလေအဲ့တော့တိုက်ပြည်တည်ဆောက်ရေးလုပ်ငန်းမှာပေါ့နော်ကျွန်တော်တို့အနေနဲ့ဘယ်လောက်ထိပူးပေါင်းပါဝင်ဆောင်ရွက်နိုင်ခွင့်ရှိမလဲဆိုတာကိုပါတီအနေနဲ့ရှင်းရှင်းလင်းလင်းကျွန်တော်တို့ကန့်လန့်ပြီးတော့မှညှိနှိုင်းဆွေးနွေးတဲ့ပုံစံမျိုးကိုကျွန်တော်လိုအပ်ပါတယ်ဒါပေမဲ့အခုကျတော့အစိုးရကို၌ကန့်လန့်တယ်ဆိုပေမဲ့လို့ဒေါံသန်းစုကြည်နဲ့လည်းပဲတွေ့ဆုံဆွေးနွေးခွင့်ရမယ့်အနေအထားမျိုးကိုကျွန်တော်မမြင်ဘူးပေါ့နော်အဲ့ဒါကြောင့်မို့လို့လက်ခံနိုင်ခြင်းမရှိတာပါ
ဟုတ်ကဲ့အဲ့တော့အခုဒီနေရာမှာဒီတမရရုံကနေပြီးတော့ကန့်လန့်တယ်လို့ကြားပါတယ်ဒါကဒေါ်ဆန်းစုကြည်ကိုကုစားပြုတာခုနကဒီအစိုးရအနေနဲ့ဆောင်ရွက်နေတဲ့ပါတီကိုကုစားပြုတယ်လို့ရောပြောလို့မရနိုင်ဘူးလား
ဟုတ်ကဲ့တကယ်လို့ဒေါ်ဆန်းစုကြည်ကိုကိုယ်တိုင်ကိုကြွတွေးဆုံဆွေးနွေးခွင့်ရမယ်ဆိုတော့တမျိုးပေါ့နော်အခုတော့အဲ့ဒီအဆင့်ကိုရောက်မဲ့အနေအထားမျိုးလည်းမရှိဘူးလက်ခံရင်လက်မခံလက်မခံရင်တခြားရောက်ရောက်တစ်ဖွဲ့ဖွဲ့ကိုစဉ်းစားမယ်အနေအထားမျိုးဆိုတဲ့တော့တုံ့ပြန်ပြောကြားမှုမျိုးလည်းကျွန်တော်ကြားသိရတဲ့ကြောင့်မို့လို့ဘယ်လိုအဆင်မပြေနိုင်တော့ဘူးလို့ကျွန်တော်တွက်ဆပြီးတော့မှဒီတိုင်းမှအကြောင်းပြန်လိုက်တာ
။ဟုတ်ကဲ့ဒီနေ့မှနှစ်ပိုင်းပေါ့နော်။တစ်ပိုင်းကတော့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့တာမရခဲ့ဘူးပေါ့နော
်။ဒေါ်ဆန်းစုကြည်ကိုတွေ့ဆုံခွင့်တောင်းတယ်ဆိုတာတကူပါတီကိုကိုစားပြုတဲ့ပုဂ္ဂိုလ်တယောက်နဲ့ဒါမှမဟုတ်ဒီဒီအဖွဲ့နဲ့တွေ့ဆုံဆွေးနွေးခွင့်ရရင်ပို့ပြီးတော့မှအဆင်ပြေမှာပေါ့နော
်။ဟုတ်ကဲ့အဲ့တော့တောင်းစုခွင့်တောင်းခဲ့တယ်မရခဲ့ဘူးပေါ့နော်။ဒီပိုင်းကတော့
ဟုတ်ကဲ့အဲ့လိုနေထားပါ
။နောက်ဒီပိုင်းကကြတော့လက်မခံရင်နောက်တစ်ယက်ကိုရွေးမယ်လို့သမရယုံကပြောတယ်ဆိုတဲ့ဘောပေါ့နော်
အဲဒေါ်ဆန်းစုကြည်ကိုယ်တိုင်အမိန့်ရှိတယ်ဒီဥစ္စာကိုစံတိုင်းသားတွေကဖြစ်စေခြင်းနဲ့အထူးအဖြစ်တော့ SNLD ကိုတာဝန်ယူစေခြင်းနဲ့ပေါ့နော်အဲ့ဒီဘောမျိုးပြောပါတယ်ခင်ဗျ
အော်ဟုတ်ကဲ့အဲ့တော့ SNLD ကိုတော့ပို့ဖြစ်စေခြင်းနဲ့ဒါပေမဲ့မဖြစ်ရင်တော့ဒီတခြားအဖွဲ့ကလည်းတောင်းဆိုနိုင်တယ်ပေါ့နော်အဲ့လိုသဘောမျိုးလို့ယူဆတဲ့ဘောပေါ့
ဟုတ်ကဲ့အဲ့လိုယူဆနိုင်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီညမှာ SNLD ကိုဦးစားပေးထားတဲ့သဘောတော့ရှိတာပေါ့နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့အဲ့ဒီတော့ဒီပါတီချင်းဆက်ဆံရေးကဘာကြောင့်မလို့အခုလောက်ထိအရေးကြီးရတာလဲ
2015ရေကောက်ပွဲပြီး NLD အစုအဖွဲ့အနေနဲ့အစိုးရတရားဖွဲ့မယ်ဆိုတဲ့ချိန်တုန်းကလည်းပဲဒီတိုင်းသားရေးရာပြည်တော်စုဝန်ကြီးနေရာကိုကျွန်တော်တို့ရဲ့တွေ့တွေ့တွင်းမှုဖြစ်တဲ့ဦးစားညွန့်ရင်ကိုဆောင်ရွက်ပေးဖို့ကန့်ဆန့်ပူပါတယ်အဲ့ချိန်တုန်းကဒီဝန်ကြီးနေရာဟာငင်းကြိုင်းကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်ပိုင်ခွင့်ရှိလားတိုင်းသားရေးနဲ့ပတ်သက်ပြီးဘယ်လောက်ထိတိုင်းသားဝင်ဆောင်ရွက်ပိုင်ခွင့်ရှိလဲလို့ဆွေးနွေးတဲ့အခါမှာကျွန်တော်တို့အနေနဲ့သိပြီးလောက်တာခိုင်တာတဲ့အနေအထားမျိုးမရှိတဲ့အတွက်ကြောင့်မလို့ဒီဝန်ကြီးဌာနကိုကျွန်တော်လက်မခံခဲ့ပါဘူးဒါကြောင့်မလို့အခုဆက်လက်ပြီးကန့်လန့်လာတဲ့ဒုတိယဝန်ကြီးနေရာကိုလည်းပဲဆက်လက်ဆောင်ရွက်ဖို့အတွက်ကိုကျွန်တော်ဘက်ကအထင်နဲ့ဖြစ်တဲ့လူမျိုးရှာမတွေ့ပါဘူးခင်ဗျ
ဟုတ်ကဲ့အဲ့တော့အဓိကကတော့ဒီငင်းကြိုင်းရေးတို့ဒီဖက်ဒရယ်ရေးတို့မှာဖွဲ့စည်းပုံပြင်နိုင်ရေးအထိပါဒီလုပ်ပိုင်ခွင့်ရှိတဲ့အနေအထားမျိုးမရှိတဲ့အတွက်ပေါ့နော
်ဟုတ်ပါတယ်အဓိကအဲ့ဒါပြောချင်တာပါ